ကိုကန့်တအောင်ရခိုင်တိုင်းရင်းသားလက်နက်ကိုင်တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့ကတစ်တုံညာနှစ်ခုစစ်စင်ရေးကိုရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့လဲဆက်ပြီးတော့တိုက်နေကြပါတယ်ဒီကနေ့မှာတော့ကိုကန့် MMDA နဲ့တအောင် TNL တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်မုံကိုနယ်တဲကစခန်း3ခုကိုသိမ်းယူနိုင်ခဲ့တယ်လို့ကိုကန့်တပ်ဖက်က VOA ကိုပြောသလိုနောင်ချိုနဲ့နမ်ခန်းနယ်ဘက်မှာလဲတအောင်တပ်တွေနဲ့ဆက်ပြီးတော့တိုက်ပွဲဖြစ်ပွားနေပါတယ်ဒီကနေ့ရှမ်းပြည်မြောက်ပိုင်းကအခြေအနေသတင်းပေးပို့ချက်ကိုမတ်စုမြတ်မုံကပြောပြပေးပါမယ်ရှင်
ကိုကန့် MNDAA တအောင် TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲကစစ်စင်ရေးတစ်တုံညာနှစ်ခုနှစ်ကိုစတင်တယ်လို့အောက်တိုဘာ29ရက်နေ့မှာကြေညာပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကိုတချိန်တည်းတိုက်ခိုက်နေပါတယ်။ဒီကနေ့အောက်တိုဘာ28ရက်နေ့မှာလည်းညီနောင်မဟာမိတ်တပ်တွေနဲ့စစ်တပ်ကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာမှာကိုကန့်တပ်ကမူဆယ်မြို့နယ်အရှေ့ပိုင်းမုံကိုနယ်တွေကစစ်ကောင်စီတပ်စခန်း3ခုကိုသိမ်းယူလိုက်ကြောင်းကိုကန့်တပ်ရဲ့ပြောရေးဆိုခွင့်ရှိသူလီကြဝင်းက VOA ကိုပြောပါတယ
်။မနက်ပိုင်း 6:40 မိနစ်မှာမင်းတို့ခေကဒီနန်ကျွန်းဒေသမှာရှိတဲ့ရှောင်းရင်ဖန်ဆိုတဲ့တပ်စခန်းတစ်ခုကိုကျွန်တော်တို့ကသိမ်းပိုက်နိုင်ခဲ့တယ်။ခုနှစ်နာရီခွဲမှာအဲ့ဒီမုံကိုဖက်မှာပဲတန်လို့မြန်အနောက်ဖက်ရှမ်းပေါ့နော်။အဲ့နာဟာဒေသမှာရှိတဲ့တပ်စခန်းတစ်ခုလည်းကျွန်တော်တို့သိမ်းပိုက်နိုင်ခဲ့တယ်ပေါ့။ပြီးတော့ဒီအဲ့ချင်းချွေခေါ်ရအနောက်ဘက်ကျန်ခူပန်ဒီတာခူပန်ဒီတာမှာထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုလည်းကျွန်တော်တို့ကြားဖြတ်တိုက်ခိုက်ခဲ့တယ်ဒီနေ့အဲ့ကြားဖြတ်တိုက်ခိုက်ပြီးခဲ့ပြီးတော့ကျွန်တော်ပစ္စည်းအဲ့နေရာမှာတော့အများအပြားရရှိခဲ့တယ်ပေါ့
ထိခိုက်သေးဆုံးတဲ့စရင်တော့အတိအကျမရသေးဘူးလို့လည်းပြောပါတယ်ကိုကန့်တပ်ကချင်းရွှေဟော်မြို့ကို29ရက်နေ့မှာသိမ်းယူနိုင်ခဲ့ပြီးတော့ဒီကနေ့အထိလဲဆက်လက်ထိန်းချုပ်ထားနိုင်တယ်လို့လည်းပြောပါတယ်လောက်ကိုင်းမြို့မှာတော့ဒီနေ့တိုက်ပွဲမရှိသေးဘူးလို့အခုလိုဆက်ပြောပါတယ်
မနေ့ကချင်းရွှေဟော်ကိုတိမ့်ပိုက်တယ်ဆိုတာတော့ဟုတ်ပါလေဗျ။အာချင်းရွှေဟော်မြို့ကတော့အခုချိန်ထိထိကျူထားပါလေဗျ။အဲချင်းရွှေဟော်မြို့ရဲ့အာဘေးပတ်လေပန်းကုန်းဒီမှာရှိတဲ့ပတ်ပေါ်များများတပ်စခန်းကိုလည်းကျွန်တော်တို့တိမ့်ပိုက်ပြီးသွားပြီ။အာတခုနှခုဟိုသာချန်ဟိုသာချန်နေတဲ့ဟာတွေတော့လည်းနည်းနည်းပါးပါးတော့ရှိတာပေါ့။ဒါပေမဲ့အာဟိုသာချုံပြီးပြောရရင်တော့ချင်းရွှေကိုဒေတာတော့ကျွန်တော်တို့ရဲ့ထိန်းချုပ်မှုမှာရှိတယ်လို့ပြောရပါလေဗျ။ဒီလောက်ကအခြေအနေကတော့ကျွန်တော်ဒီဘလောက်ကတော့ဒီငိမ့်နေတဲ့အခြေအနေမှာပဲရှိပါတယ်။ဒီတိုက်ပွဲတွေလည်းမရှိဘူး။ပြည်သူလူထုတွေလည်းတိမ်ဆောင်တာတွေမရှိဘူးပေါ့နော်။ဒီငိမ့်ငိမ့်ချမ်းချမ်းရှိနေပါသေးတယ်ဗျ
။လောက်ကိုင်မြို့မှာမနေ့တောက်ကြနေ့နေကင်းပိုင်းကလေးကဖုန်းအဆက်အသွယ်တွေပြတ်တောက်နေပြီးတော့ဒီကနေ့အထိလည်းဖုန်းတွေဆက်သွယ်လို့မရခဲ့ပါဘူး။အခုလိုမုံကိုနယ်ဘက်မှာကိုကန့်တပ်တွေဒီကနေ့တိုက်ခိုက်တဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုနဲ့နမ်ခမ်းမြို့ဘက်မှာတော့TNLA တအားတပ်တွေနဲ့စစ်တပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတယ်လို့ TNLA ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိုက်ကျော်ကပြောပါတယ
်ဒီနေ့ကဒီလိုဒီတမားနေ့နေ့ဖြစ်တဲ့နောင်ချိုမြို့နယ်အတံပူရောမှာလည်းဒီလို MP1 PDF နဲ့ဥပမာဒီကျွန်တော်တို့အတန်းတခုလို့တက်ခဲ့မနေ့တမားကနေ့ခုထိဖက်ဝဲအမေကလည်းအဲ့ဒါကိုမှတ်နေရတယ်။အမေကလည်းတော့ဒီတမားကြီးနဲ့နမ်ခမ်းနဲ့တေဘယ်မှာလဲဒီကိန်းဖြစ်တယ်။အဲ့ဒါကိုသိရမှဒီရတယ
်။အခုလိုစစ်တပ်စခန်းတွေတိမ့်ပိုက်နိုင်ခဲ့တဲ့အတွက်လက်နက်ခဲယံအများအပြားသိမ်းဆည်းရမှုကြောင့်လည်း TNL သတင်းပြန်ကြားရေးလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြထားပါတယ်။အောက်တိုဘာ29ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာရဲတပ်ဖွဲ့နဲ့ပြည်သူ့စစ်စခန်းနှစ်ခုကျသွားပြီးမဲ့စစ်တပ်စခန်းတွေတော့မကျဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုအစောပိုင်းတုန်းကပြောဆိုထားပါတယ်။လောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကမြို့တော်များများမှာတယ်လီဖုန်းဆက်သွယ်ရေးအခက်အခဲတွေရှိနေတယ်လို့လာရှိုးမူဆယ်လန်းနဲ့လာရှိုးလောက်ကိုင်လန်းတွေလည်းပိတ်ထားတာကြောင့်နယ်စပ်ကုန်သွယ်ရေးတွေရပ်ဆိုင်းနေပါတယ်။အထူးသဖြင့်လူနာတွေကိုမြို့ကြီးတွေကဆေးရုံတွေစီကိုပို့ဆောင်ရေးအတွက်မှလည်းအခက်အခဲတွေရှိနေပါတယ်ရှင်။